ကမ္ဘာစီးပွားရေးအင်အားနိုင်ငံပေါင်း20ပါဝင်တဲ့ G20 ထိပ်သီးညီလာခံကိုအင်္ဂါနေ့ကအင်ဒိုနီးရှားဘာလီကျွန်းမှာစတင်ကျင်းပရမှာယူကရိန်းစစ်ကြောင့်သဘောထားကွဲလွဲမှုတွေတဲ့ကြုံနေရပါတယ် G20 ခေါင်းဆောင်တွေအနေနဲ့ကြီးညာချက်တစ်စောင်ထုတ်ပြန်ဖို့ပြင်ဆင်နေပြီးအဖွဲ့ဝင်အများစုကရုရှားကျူးကျော်စစ်အပေါ်အပြင်းထန်ရှုံချဖို့လိုလားနေတယ်လို့အမေရိကန်အစိုးရအဆင့်မြင့်အရာရှိတူကအင်္ဂါနေ့မနေ့သတင်းထောက်တွေကိုပြောပါတယ်ကမ္ဘာပေါ်မှာကြီးမားတဲ့စီးပွားရေးဆိုးကျိုးနဲ့လူသားချင်းစာနာမှုဘေးဒုက္ခပါကြုံလာရတဲ့ဒီရုရှားရဲ့ကျူးကျော်စစ်ကြောင့်ဖြစ်တယ်ဆိုတာကို G20 နိုင်ငံအများစုကပြက်ပြက်သားသားပြောလိုကြတယ်လို့အမည်မဖော်လိုတဲ့အဲ့ဒီအမေရိကန်အရာရှိကပြောပါတယ် G20 ထိပ်သီးဆွေးနွေးပွဲအဆုံးသတ်ချိန်ဒီသတင်းမှနှောင်းပိုင်းမှာထုတ်ပြန်မဲ့ကြေညာချက်မှာ G20 အဖွဲ့ဝင်ဖြစ်တဲ့ရုရှားကိုအထူးကြံဖြစ်အောင်လုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ဒီကြေညာချက်မှာဘယ်နှနိုင်ငံကလက်မှတ်ထိုးကြမလဲဆိုတာကတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးကမ္ဘာစီးပွားရေးပြန်လည်နှလန်ထူဖို့နဲ့ညီညွတ်မှုရရှိရေးအတွက်ကြိုးပမ်းနေချိန်မှာရုရှားအေးကြောင့် G20 နိုင်ငံတွေကြားသဘောထားမကွဲလွဲကြဖို့ညီလာခံအဖွဲ့နှင့်မှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းခဲ့ပါတယ်